Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တန်ရက်2015ခုနှစ်ဧပြီလ9ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနှာစင်နိုင်ကြပါလိမ့်ရှင်။ကျမခွန်ယူပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ယမန်နိုင်ငံကသဘုံတွေကိုအီရန်ကအားပေးထောက်ခံနေတဲ့ပေါ်အလွန်မဆိုးရိမ်တဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။အီရန်နျူကလ িয়ার အရေးအနောက်နိုင်ငံတွေနဲ့မကြသေးရင်ကရရှိထားတဲ့သဘောတူညီချက်ဟာနောက်ဆုံးအဖြစ်မဟုတ်သေးဘူးလို့အီရန်ဘာသာရေးကောင်ဆောင်အယာတူလာခါမီနီကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါ။
အခုညနေခင်းစက်တိုက်နာဆင်ရမယ့်သတင်းလွှာတွေထဲမှာတော့လက်ဘရန်မြို့မှာတရားရုံးထုတ်တဲ့အချိန်ဒီမိသားစုတွေနဲ့ရောအကျိုးဆောင်ရှင်တွေနဲ့ပါဒီဖမ်းဆီးခံထားရတဲ့ကြောင်သားတွေလွတ်လပ်စွာတွေ့ခွင့်မရတဲ့အခြေအနေကချင်ပြည်နယ်ဖားကန်ဒေသမှာတော့ဒီနှစ်အတွင်းမှာ၄ချိန်မြောက်မြေပြုတ်မှုတွင်ကြောက်စိမ့်တွင်တူးလုပ်သားတွေပျောက်ဆုံးနေပါတယ်။ဘာကြောင့်မြေပြုတ်ခဲ့ရတာပါလဲ
။သူတို့ဖို့တဲ့မြေသားပုံကဆိုတော့ပေ150လောက်တော့မြင့်ပါပေါ့။အဲ့တော့အလောက်မြင့်ကြီးရနေလို့ထိုးလိုက်တဲ့ဟာအဲ့ဒီမိုးကလည်းနေရဲ့သုံးရက်ဆက်ရွာတဲ့ခါကျတော့ပျော်စင်းကြီးမှတခါတည်း
ဘုန်းကင်းဒေတာကန်တူရဲ့ပြပြချက်ပါနောက်တခါတော့ရွေးကောက်ပွဲကိုတပိတ်မှောက်မယ်ဆိုတဲ့ကိစ္စဟာနိုင်ငံရေးမှာမမျှော်လင့်တဲ့အခြေအနေတရက်ကြုံလာမှသာထက်သွင်းစဉ်းစားမယ့်နည်းလမ်းဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်တော့အရင်ဆုံးမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးပါဦးမယ်ရှင်
ယမန်နိုင်ငံကရှီယာသဘုံတွေကိုအီရန်နိုင်ငံကအားပေးထောက်ခံနေတဲ့အပေါ်အလွန်မင်းစိုးရိမ်မိတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ယမန်ရဲ့ပိုင်တဲ့အနီးအီရန်ရဲ့တပ်သင်းမော်တွေဆီလွတ်လိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲဝန်ကြီးကယ်ရီရဲ့မှတ်ချက်ပေးပြောဆိုချက်ထွက်ပေါ်လာတာပါ။ယမန်နိုင်ငံကဟူတီသဘုံတွေကိုနှိမ်နင်းမှုဆော်ဒီအာရေဗျနိုင်ငံကဦးဆောင်ပြီးလေကြောင်းထုတ်စစ်တွေဆင်နွှဲနေတဲ့အချိန်မှာပဲအီရန်ရဲ့တပ်ကဖြတ်သင်းမော်တစ်စင်းနဲ့နောက်ထပ်စစ်သင်းမော်တစ်စင်းတို့ဟာယမန်ရဲ့ပိုင်တဲ့နှစ်ဖက်ကိုထွက်ခွာသွားတဲ့အကြောင်းအီရန်ဆိုရပါတယ် Press TV ကမနေ့တုန်းကပဲပြောဆိုထားပါတယ်။အီရန်ရဲ့တပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဟာဘီဘူလာဆာရီကတော့အီရန်စစ်သင်းမော်တွေဟာအီရန်ရဲ့ကျောင်းတွာလာရင်းနဲ့ပြည်လည်ပြင်းတွေကတိုင်းပြည်ရဲ့အကျိုးစီးပွားတွေကိုကာဝယ်ဆက်လျှောက်သွားမှာဖြစ်တယ်လို့ကုန်တင်သင်းမော်တွေကိုပြည်လည်ဓမြတွေအနေကကာဝယ်နေအောင်ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဝင်ကြီးကယ်ရီကတော့ယမန်နိုင်ငံကသဘုံတွေကိုအီရန်နိုင်ငံကအားပေးကူညီနေတာတွေကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းအမေရိကန်ရုပ်သံအစီအစဉ် PBS မှာပြောဆိုသွားပါတယ်။ဒေသရင်းမတူညီဖြစ်အောင်နိုင်ငံတကာနယ်နိမိတ်စည်းမျဉ်းတွေကိုကျော်လွန်လှုံ့ဆော်နေတာမျိုးတွေကိုလည်းအမေရိကန်ကလက်ပတ်ကြည့်နေမှာမဟုတ်ဘူးဆိုတာကိုအီရန်နိုင်ငံအနေနဲ့နားလည်သဘောပေါက်ထားဖို့လိုတယ်လို့လည်းပြောဆိုသွားခဲ့ပါတယ်
။အီရန်ကြီးကဲအယာတူလာခါမေနီကရထားတဲ့နျူကလ িয়ার ကိစ္စမူပေါင်းသဘောတူညီချက်ကြောင့်နိုင်ငံတကာပိတ်ဆို့မှုတွေရပ်ပေးဖို့အီရန်ဘက်ကနေနျူကလ িয়ার အစီအစဉ်တွေကိုရှော့ချပေးရတဲ့အတွက်နောက်ဆုံးသဘောတူညီချက်ရဖို့အားမမခံနိုင်သေးဘူးလို့ထုတ်ပြောလိုက်ပါတယ်။ရုပ်မြင့်တန်ကြားကနေဒီနေ့မေကွန်းပြည်အမှအကြီးကဲခါမီနီကအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားပြီးခဲ့တဲ့ဘက်ကရထားတဲ့ကြားဖြတ်သဘောတူညီမှုပေါ်သူကန့်ကွက်တာထောက်ခံတာမရှိဘူး။ဒါပေမဲ့ဒီသဘောတူညီမှုဟာအပြည့်အစုံမဟုတ်သေးဘူးလိုက်နာမယ်ဟာလည်းမဟုတ်သေးဘူးလို့လေးနဲ့ထုတ်ပြောခဲ့ပါတယ်။ဒါပေမဲ့အီရန်မှာအာဏာရှိဆုံးဖြစ်တဲ့ဘာသာရေးကောင်းဆောင်ခါမေနီကပဲလက်ရှိဆွေးနွေးနေတာကိုတော့သူဆက်ထောက်ခံတယ်။အီရန်ရဲ့ဂုဏ်သိက္ခာကိုလေးစားမဲ့သဘောတူညီချက်မျိုးရဖို့သူ့ဘက်ကလမ်းဆက်ဖွင့်ထားတယ်လို့ဆက်ပြောခဲ့ပါတယ်။ဒါပေမဲ့ခါမေနီကပဲဒီဆွေးနွေးပွဲတွေအပြည့်အမေရိကန်ဘက်ကနေသူတို့နားလည်ထားတယ်လို့ထုတ်ပြန်တဲ့သဘောတူညီချက်မူကြမ်းတွေအပေါ်မှာတော့ပုတ်ခတ်ဝေဖန်လိုက်ပြီးဒါဟာအမေရိကန်ရဲ့သဘောထားမမှန်မှုကိုပြနေတာဖြစ်တယ်လို့ပြစ်တင်လိုက်ပါတယ်။တကယ်တော့အီရန်နဲ့အမေရိကန်ကြားမှာအရေးကြီးတဲ့အသေးစိတ်အချက်လက်တွေပေါ်သဘောထားကွဲလွဲမှုတွေရှိလာခဲ့ပါတယ်။အဲ့ဒီအထက်မှာတစ်ခုကတော့နောက်ဆုံးသဘောတူညီချက်ရလာရင်ဘလောက်အနှေးနဲ့အမြန်နိုင်ငံတကာပိတ်ဆို့မှုတွေကိုရုပ်သိမ်းပေးမလဲဆိုတာဖြစ်ပါတယ်။အခုပြောဆိုချက်မတိုင်ခင်လေးခင်ဒီနေ့မှာပဲအီရန်သမ္မတဟက်ဆန်ရူဟာနီကလည်းနိုင်ငံတကာပိတ်ဆို့မှုတွေမရုပ်ပေးရင်ဘလို့နောက်ဆုံးသဘောတူညီချက်ကိုမှအီရန်အနေနဲ့လက်ခံမှာမဟုတ်ဘူးလို့ပြင်းပြင်းထန်ထန်ထုတ်ပြောခဲ့ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံရှိုင်းမှာရုရှားလူလာသူလက်နက်ကိုင်အုပ်စုတွေကကွပ်မြက်တဲ့ပုံစံမျိုးနဲ့တပ်ဖြတ်မှုတွေကိုကျူးလွန်ခဲ့တဲ့အထောက်ထားအသစ်တွေကိုထပ်မံတွေ့ရှိထားတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်။ယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားနိုင်ငံကကျောင်းနောက်ခံပေးထားတဲ့ခွတ်ထွက်ရေးသဘုံတွေကြားလွန်ခဲ့တဲ့နှစ်အတွင်းတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ယူကရိန်းနိုင်ငံရှိုင်းမှာလူ့ခွင့်ရေးပြဿနာတွေကြီးကြီးမားမားရှိနေတယ်ဆိုတာကိုပြသနေတဲ့လက္ခဏာတစ်ခုလို့လည်းပြောဆိုခဲ့တာပါ။ ယူကရိန်းစစ်သားတယောက်ကိုရုရှားလူလာသူတပုံတွေကဖမ်းဆီးစစ်ဆေးခဲ့တဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းလေ့လာကြည့်ရှုခဲ့တဲ့အကြောင်းနဲ့ဗီဒီယိုတွေကစစ်သားနောက်ပိုင်းအဖမ်းခံထားတဲ့အချိန်မှာပဲအသက်ခံခဲ့ရတယ်လို့လည်း Amnesty ကပြောပါတယ်။အနည်းဆုံးယူကရိန်းစစ်သား၃ယောက်ရဲ့အလောင်းတပ်ပုံတွေနဲ့ဖမ်းဆီးခံရစဉ်ကမှတ်တမ်းတင်ထားတဲ့ဗီဒီယိုတွေကိုလည်းတွေ့မြင်ခဲ့ရတဲ့အကြောင်းပြောဆိုခဲ့တာပါ။အလောင်းတွေရဲ့ခေါင်းနဲ့ခန္ဓာကိုယ်အထက်ပိုင်းမှာတနက်တွေထိမှန်ထားတဲ့လက္ခဏာတွေတွေ့ရတယ်လို့အလောင်းတွေကတော့တပုံတွေထိမ့်ချုပ်ထားတဲ့ဒွန်ညက်စတေတာကရေခဲတိုက်ထဲမှာရှိနေတော့မယ်ဆိုတဲ့သတင်းတွေကိုလည်းကြားသိရတဲ့အကြောင်း Amnesty ကပြောပါတယ်။သိဆုံးသွားတဲ့ Ukraine စစ်သားတွေကိုတော့ဖေဖော်ဝါရီလ12ရက်နေ့ဆက်ရှိရဲ့ချာဒဗာစဗီမြို့မှာတပုံတွေကဖမ်းဆီးသွားခဲ့တာပါ။ Amnesty International ကရင်းညွှန်းပြောဆိုခဲ့တဲ့ဗီဒီယိုတွေကစစ်သား2ဦးပါဝင် Ukraine စစ်သား15ယောက်ကိုပစ်တက်ခဲ့တဲ့အကြောင်းပြောဆိုထားတဲ့ရုရှားလူလာသူတဘုံကောင်းဆောင်တူနဲ့မင်းမြန်ကန်းကိုယူကရိန်းနိုင်ငံထုတ် KF Post သတင်းစာမှာဖော်ပြခဲ့ပြီးတဲ့နောက်မှာပဲ NST International လူခွင့်ရေးဖွဲ့ရဲ့သတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ
်2003ခုနှစ်ကအမေရိကန်နိုင်ငံ Boston မြို့မာရသွန်ပြေးပွဲကိုဘုံခွဲတက်ခတ်ခဲ့တာမှာအဖြစ်ရှိခဲ့တယ်လို့အမိန့်ချခံခဲ့ရတဲ့ချက်ချင်းညာနိုင်ငံကရွှေ့ပြောင်းလာသူဇိုခါဆန်နက်ကိုတည်တံသူမှုထောင်ဒဏ်တစ်သက်ချဖို့ဂျူရီလူကြီးအဖွဲ့တစ်ဖွဲ့ကရန်နိုင်ငံအတွင်းဆုံးဖြတ်ဖို့ရှိနေပါတယ်မနေ့ကအပြစ်ချခဲ့တဲ့ဒီမှုထဲမှာသူ့ကိုဖြစ်သူနဲ့အတူလုခဲ့တာဖြစ်ပြီးဒီဘုံခွဲတက်ခဲမှုကြောင့်ရှင်းနေရွယ်ယောက်ျားငယ်လေးတူအပါအဝင်လူ3ဦးတေဆုံးခဲ့ရပြီး264ဦးဒဏ်ရာရခဲ့ကဒီဒဏ်ရာရသူတွေထဲမှာ18ဦးကတော့ခြေလက်တွေပြတ်တောက်သွားခဲ့ပါတယ်။ဂျီရီလူကြီးအဖွဲ့ဟာနှစ်ရက်အတွင်း17နှစ်ကြာဆွေးနွေးသုံးသပ်ခဲ့ကြပြီးတဲ့နောက်အသက်21နှစ်ရွယ်ဇိုခါကိုသူတို့စွဲချက်တင်ထားတဲ့ပြစ်မှု30လုံးအတွက်အပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့တာပါ။ဒီပြစ်မှုတွေထဲမှာတည်တံလို့တည်တံပေးလို့ရတဲ့ပြစ်မှုပေါင်းက18ခုပါဝင်နေပါတယ်ဆိုခါရဲ့အမှုကိုဘလောက်မှုပေါ်မှာဘလောက်အပြစ်ဒဏ်ချမှတ်မယ်ဆိုတာကိုဂျူရီလူကြီးအဖွဲ့ကဒီလက်ရှိတရားရုံးမှာပဲနောက်သတင်းပတ်ထဲမှာကြားနာဖို့ရှိနေပါတယ်အဲ့ဒီလိုကြားနာရင်သူ့ကိုတသက်တကျွန်းထောင်ဒဏ်ချမလားတည်တံပေးမလားဆိုတာကိုဂျူရီလူကြီးအားလုံးကတညီတညွတ်တည်းမဲပေးဆုံးဖြတ်ကြရမှာပါဒါပေမဲ့သူ့ရှင်းနေတွေကတော့ဒီမှုမှာဇိုခါပါခဲ့ပေမဲ့အသက်26နှစ်အရွယ်သူ့ကိုထမလန်ဆာနက်ရဲ့သွေးဆောင်ဖျားယမှုကြောင့်သာသူအဓိကလုခဲ့ရတာဖြစ်တယ်လို့ရှောက်လဲခဲ့ပါတယ်အမေရိကန်မှာတည်တံပေးခံရသူတွေကိုဒီတည်တံအဖြစ်တန်းကနေ short pop ပေးရအောင်လုပ်ပြီးတဲ့နေရာမှာနာမည်ကြီးတဲ့သူ့ရဲ့ရှင်းနေဂျူဒီကလပ်ကသူ့ကိုသာမပြောခဲ့ရင်ဒီညီငယ်ကအခုလိုရဲဆက်ဆက်လုပ်ပြမှာမဟုတ်ဘူးလို့ခုခံပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အသံမြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကတာရိုဒုံစမ်းသပ်ပစ်လွတ်မှုအသေးဟာကိုရီးယားကျွမ်းဆွယ်မှာပြည်ပကတ်တွေပေါ်ပေါက်လာနိုင်တဲ့အလားအလာတွေရှိနေတယ်ဆိုတာကိုပြသနေတဲ့အထောက်အထားတစ်ခုဖြစ်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးအက်စတန်ကတ်တာကသတိပေးလိုက်ပါတယ်အခုနောက်ဆုံးစမ်းသပ်မှုတွေဟာကိုရီးယားကျွမ်းဆွယ်မှာဘလောက်ထိအန္တရာယ်ကြီးတယ်ဆိုတာကိုသတိပေးရရောက်တယ်လို့လည်းဒီကနေ့တောင်ကိုရီးယားကိုမထွက်ခွာရင်ဂျပန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရှိရာယူကိုတာလေးစိတ်မှာဝန်ကြီးကတ်တာကသတင်းနောက်တွေကိုပြောကြားသွားခဲ့တာပါမြောက်ကိုရီးယားကနောက်ဖက်ကမ်းလွန်ဒေသပင်လယ်ပြင်မှာတာရိုဒုံးနှစ်ဆင်းနိုင်ငံတွေကပြစ်လို့စမ်းသပ်ခဲ့တယ်ဆိုတော့သတင်းတွေထွက်ပေါ်ခဲ့တဲ့အပေါ်တုံ့ပြန်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။ဝန်ကြီးကတ်တာကတော့အာရှခီးစဉ်ဒုတိယခီးတစ်ထောက်ဖြစ်ဒီကနေ့ပဲတောင်ကိုရီးယားနိုင်ငံအိုဆန်လီတက်စကန်ကိုရောက်ရှိလာခဲ့တာပါ။အမေရိကန်ကာဝေးဝန်ကြီးအဖြစ်တာဝန်ယူခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်တောင်ကိုရီးယားနိုင်ငံကိုရောက်လာတဲ့ခီးစဉ်အတွင်းမှာတော့တောင်ကိုရီးယားကာဝေးဝန်ကြီးဟန်မွန်ခုနဲ့တွေ့ဆုံမှုလည်းစီစဉ်ထားပါတယ်။အမေရိကန်ပင်လယ်ကုန်စစ်ဌာနချုပ်ကတော့မြောက်ကိုရီးယားရဲ့ချင်းချောက်မှုအန္တရာယ်ကိုရင်ဆိုင်နေတဲ့ကိစ္စတွေကိုတောင်ကိုရီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းကြေညာထားတာပါ။သူတို့ကခီးစဉ်အတွင်းတောင်ကိုရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနဲ့စစ်ချေဆိုင်စခန်းတွေကိုလည်းဝန်ကြီးကတာတွားရောက်ကြည့်ရှုလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်
။မြောက်ကိုရီးယားနိုင်ငံအတွင်းပြည်သူအများစုကြုံနေရတဲ့စားနပ်ရိက္ခာအခက်အခဲအတွက်လူမှုကူညီရေးရန်ပုံငွေဒေါ်လာ113သန်းကူညီထည့်ဝင်ကြဖို့ကုလသမဂ္ဂကနိုင်ငံတကာအသိုင်းအဝိုင်းကိုတိုက်တွန်းလိုက်ပါတယ်။ဒီရန်ပုံငွေဟာမြောက်ကိုရီးယားနိုင်ငံအတွင်းစားနပ်ရိက္ခာရေတန့်ကာကွယ်ဆေးနဲ့လူသုံးဆေးတွေလိုအခြားအခြေခံလိုအပ်ချက်တွေအတွက်ဖြစ်တယ်လို့မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂအကြီးအကဲကူလန်အိုက်ဆက်ဆိုင်က VOA ကိုထုတ်ပြောခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံတဲ့လူမှုရေးအခြေအနေတွေပြောင်းလဲသိမ့်မရှိလာဘူး။ဘာကြောင့်လဲဆိုတော့ နိုင်ငံတကာတိုင်းဝဲရဲ့အာရုံစိုက်မှုရအောင်ထုတ်ပြောတာမျိုးလည်းမလုပ်ကြတဲ့အတွက်ဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကကြားကနေတောင်းပန်ပေးရတာပါလို့ကုလသမဂ္ဂအကြီးအကဲမြောက်ကိုရီးယားဆိုင်ရာအကြီးအကဲဂူလန်ရိုက်ဆက်ဆိုင်ကထုတ်ပြောခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံထဲမှာကုလသမဂ္ဂအဖွဲ့က၅ဘွဲ့လုတ်ကင်နေကြတာဖြစ်ပါတယ်။နောက်ထပ်ရလာမယ့်လူမှုရေးရမုံငွေကနေအမျိုးသမီးတွေကလေးငယ်တွေနဲ့အသက်အရွယ်ချီးယွင်သူပေါင်း2,000ထက်မနည်းကိုထောက်ပံ့ပေးနိုင်မယ်လို့မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂအကြီးအကဲကဆက်ပြောပါတယ်။အသက်9နှစ်ယောက်ကလေးငယ်တွေအဟာရမလုံလောက်တဲ့ပြဿနာဟာလည်းဆက်လက်ဆိုးဝါးစွာရင်ဆိုင်နေရသေးတယ်လို့သူကဆက်ပြောခဲ့ပါတယ်။မြောက်ကိုရီးယားပေါ်ထားတဲ့တံခါးပိတ်ဆို့မှုတွေဟာလူမှုရေးလုပ်ငန်းတွေကိုတိုက်ရိုက်ထိခိုက်တာမျိုးမရှိပေမဲ့လူမှုကူညီပစ္စည်းတွေကိုတိုင်းပြည်ထဲသွင်းလာဖို့နှောင့်နှေးမှုတွေတော့ဖြစ်စေတယ်လို့ဒီကုလသမဂ္ဂအရာရှိကဆက်ပြောခဲ့ပါတယ်ခင်ဗျာ
။ကွယ်လွန်သူတရုတ်ခေါင်းဆောင်ဟောင်းမော်စီတုံးကိုလောင်ပြောင်ထားတဲ့ဗီဒီယိုတစ်ခုမှပါဝင်ခဲ့သူဖြစ်ထိတ်တန့်ရုပ်မြင့်တညာအစီအစဉ်မှုတူကိုအရေးယူမယ်လို့အစိုးရပိုင်းတရုတ်ဗဟိုသတင်းအေဂျင်စီ CCTV ကပြောလိုက်ပါတယ်။ဒီတဲ့ညစာစာဝတ်တစ်ခုမှာရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့ CCTV ရုပ်မြင့်တညာအစီအစဉ်မှုဘီဖူဂျီယန်ဟာခစ်တတရုတ်နိုင်ငံကိုထူထောင်သူဖြစ်ထင်ရှားတဲ့မော်စီတုံးကိုတရော်တဲ့စကားလုံးတွေကိုတုံ့နှုံပြောဆိုခဲ့တာပါ။တရုတ်နိုင်ငံမှာယဉ်ကျေးမှုတော်လှန်ရေးကာလကပြဿနာတစ်ခုလိုမျိုးဇလန်းထဲမှာတရုတ်ဆောင်နေတာကိုလည်းဗီဒီယိုမှာတွေ့ခဲ့ရပါတယ်။ဗီဒီယိုကတော့တရုတ်နိုင်ငံကအင်တာနက်လူမှုကွန်ရက်တွေပေါ်မှာချက်ချင်းလိုလိုပြန့်နှံ့သွားခဲ့ရတာကအစီအစဉ်မှုကိုတာဝန်ကရပ်ဆိုင်းထားလိုက်တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ CCTV ကတော့အစီအစဉ်မှုရဲ့မှတ်ချက်ဟာလူမှုအတိုင်းဝိုင်းပေါ်အကြီးအကျယ်ရဲခတ်မှုတွေရှိခဲ့တဲ့ကြောင့်စစ်တကြစုံစမ်းစစ်ဆေးနေပြီးလုံထုံးလုံနည်းတွေနဲ့အညီကင်တွယ်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမနေ့နောက်ပိုင်းကပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။အသက်56နှစ်အရွယ်အစီအစဉ်မှုဘီဖူဂျီယန်ဟာ CCTV ရုပ်မြင်သံကြားမှာနွေးဘော်ပွဲတော်အစီအစဉ်တင်ဆက်သူဖြစ်တင်ရှားသူဖြစ်ပါတယ်။သူရဲ့ပြောဆိုချက်အရဆိုရင်တော့1949ခုနှစ်မှာတရုတ်ကွန်မြူနစ်ပါတီစတင်ထူထောင်ခဲ့ပြီးတဲ့နောက်ဥက္ကဋ္ဌဖြစ်တာဝန်ယူခဲ့တဲ့မော်စီတုံးရဲ့တမိုင်းအမွေနဲ့ပတ်သက်လို့တရုတ်နိုင်ငံသားတွေကြားအမြင်သဘောထားတွေကွဲပြားနေတာကိုရောင်းပြန်ထင်ရနေတာပါ။1986ခုနှစ်မှာကွယ်လွန်ခဲ့တဲ့မော်စီတုံးဟာတရုတ်နိုင်ငံကိုစိုက်ပျိုးရေးတိုင်းပြည်ဖြစ်ကနေစစ်မှုနိုင်ငံဖြစ်အသွင်ပြုကူပြောင်းပေးခဲ့သူဖြစ်ထင်ရှားပေမဲ့နောက်ပိုင်းမှာတော့ကွန်မြူနစ်ပါတီကသူ့ရဲ့လောရက်တွေမှာ80ရာခိုင်နှုန်းမှန်ပေမဲ့30ရာခိုင်နှုန်းအမှားတွေရှိတယ်လို့ဝန်ခံပြောဆိုထားတာလည်းဖြစ်ပါတယ်
။အိန္ဒိယနိုင်ငံမှာတော့ကွန်ပျူတာကုမ္ပဏီကြီးတစ်ခုကိုထူထောင်ခဲ့သူနဲ့အပေါင်းပါတွေကိုဒေါ်လာငွေတန်းနဲ့ချီခိုးယူအလွဲသုံးစားလုပ်မှုနဲ့ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အိန္ဒိယနိုင်ငံတရားရုံးကစက်ဒီယမ်ကုမ္ပဏီအကြီးအကဲဟောင်းဘီရာမာရာဂျူးနဲ့သူ့ရဲ့ညီနောက်အပေါင်းပါရှိဦးတို့ကိုအများပြည်သူယုံကြည်မှုပြပြစေမှုအထောက်အထားတွေအထူးလုပ်မှုငွေစင်းလိမ်လည်မှုနဲ့အထောက်အထားတွေဖုံးကဲဖုံးကွယ်ခဲ့မှုတွေအတွက်ကျူးလွန်ခဲ့တယ်လို့ဒီနေ့အမိန့်ချလိုက်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပဲနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာပါ။အခုတွေ့နေတဲ့ radio dialect အစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာနားဆင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးဒီရွေးကောက်ပွဲတပိတ်မှောက်ရေးမမှောက်ရေးဒေါအောင်ဆန်းစုကြည်ဘယ်လိုသဘောထားသလဲဆိုတာကိုပြောပြပေးသွားမှာပါ။ရွေးကောက်ပွဲကိုတပိတ်မှောက်မယ်ဆိုတဲ့ကိစ္စဟာနိုင်ငံရေးမှာမမျှော်လင့်တဲ့အခြေအနေတရက်ရက်ကြုံလာရမှသာထက်သွင်းစဉ်းစားရမယ့်နီလန်တရက်ဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။အခုလာမယ့်6ပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့လည်းဒါဟာကောင်းမွန်တဲ့ခြေလှမ်းဖြစ်ပြီးနိုင်ငံအတွက်အကျိုးရှိမဲ့ရလဒ်တွေရလာဖို့ပိုအရေးကြီးမယ်လို့လွှတ်တော်အဆောက်အဦမှဒီကနေ့ပြုလုပ်တဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာပြောဆိုသွားပါတယ်။နေပြည်တော်မှာသတင်းယူနေတဲ့ VOA သတင်းတောက်ကိုစီသူကဆက်ပြီးပြောပြပါမယ်ရှင်။
လာမယ့်2015ရွေးကောက်ပွဲမှာမမျှော်လင့်တဲ့နိုင်ငံရေးအခြေအနေအပြောင်းအလဲတစ်ရပ်ဖြစ်ပေါ်လာခဲ့ရင်ရွေးကောက်ပွဲကိုသဘေးမောက်တဲ့နီလန်တစ်ခုကိုထက်သွင်းစဉ်းစားထားတယ်လို့ဒေါ်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာပါ။အ
န်ဒီပြောတာရှင်းရှင်းလေးပဲသူတို့ကရွေးကောက်ပွဲကိုသဘေးမောက်နိုင်တဲ့အခြေအနေမျိုးဖြစ်နိုင်လားဆိုတော့ဒါပြောလို့မရဘူးလို့နိုင်ငံရေးမှာဆိုရင်ဟိုဟာလုံးဝမဖြစ်နိုင်ဘူးဒီဟာလုံးဝဖြစ်နိုင်ဘူးဆိုတော့ဘယ်တော့မှအပြတ်ပြောလို့မရဘူးလို့ဒါပါပဲ။နိုင်ငံရေးအခြေအနေဆိုတာဟာတွက်လို့ရတာမဟုတ်ဘူးနော်ဟိုဒီနေ့နဲ့မနေ့ပြန်ဘာဖြစ်မယ်လို့ပြောတော့မဟုတ်ဥမာအဖြစ်အစွန်ရောက်တဲ့ဥမာတခုပြောရမယ်ဆိုလို့ရှိရင်ဟဲ့လားတဘာဝဘေးအန္တရာယ်ကြီးတွေပါကြီးကကိုမထင်မဲနဲ့နေချင်းညာချင်းဖြစ်သွားနိုင်တယ်တခါတလေအဲ့လိုကိစ္စတွေကိုကနော်ဒါလူတွေဖန်တီးတာမဟုတ်ဘူးတဘာဝအရာဖြစ်သွားတာဘယ်အဖွဲ့အစည်းအမှဖန်တီးတာမဟုတ်ဘူးအဲ့ဒါတွေကတောင်မှနိုင်ငံတစ်ခုရဲ့လမ်းကြောင်းကိုပြောင်းသွားစီတာမျိုးတွေဖြစ်တတ်တယ်လေအဲ့ဒါကြောင့်မလို့နိုင်ငံရေးလုတဲ့အခါမှာဟိုဟာတော့လုံးဝမလုပ်ဘူးဒီဟာတော့လုံးဝမဖြစ်ဘူးဆိုတာကိုအဲ့လိုဟိုအန်ဒီကဘယ်တော့မှအပြတ်မပြောချင်ဘူးဘာလို့ဆိုတော့နောက်တော့မှဒီလိုမှားသွားပါတယ်ဒီလိုဟုတ်တာဒီလိုပြောချင်လို့မဟုတ်ပါဘူးလို့ပြန်ပြီးတော့စကားကိုပြင်ရတဲ့အနေအထားမျိုးမဖြစ်စေချင်ဘူးတတ်နိုင်သမျှတော့ဟိုဖြစ်နိုင်ခြေရှိတာမဖြစ်နိုင်ခြေရှိတာ မတေချာလို့ရှိရင်မတေချာတဲ့အတိုင်းပဲပြောတယ်တေတိချာချာအပြတ်မပြောဘူးပေါ့နော
်ဒီကနေ့ဂျင်မားနဲ့ပြည်တော်စုလွတ်တော်အစည်းအဝေးအပီးသတင်းမီဒီယာတွေနဲ့တွေ့ဆုံစဉ်မှာအခုလိုပြောဆိုလိုက်တာပါလွတ်တော်မှာဆွေးနွေးနေတဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့လဲဖွဲ့စည်းတစ်ခုရဲ့အကြံပြုဆွေးနွေးချက်တွေကိုအားမပြုဘဲနဲ့အားလုံးဝိုင်းဝန်းဆောင်ရွက်နိုင်ကြဖို့ဒေါန်ဆန်းစုကြည်ကတိုက်တွန်းပြောဆိုလိုက်ပါတယ်
ဘယ်အဖွဲ့ကတင်တာနဲ့ကောင်းတယ်မကောင်းဘူးဆိုတော့အခွဲပေါ်မှာတည်တာမဟုတ်ဘူးဒီပုံကုပ်ပေါ်မှာတည်တာမဟုတ်ဘူးအเจ้าအရာပေါ်မှာတည်တာအဲ့တော့အခွဲတစ်ခွဲကသူတို့တင်တာအားလုံးကောင်းပါတယ်ဒါဟာ NNE အားပဲဖြစ်ဖြစ်အစိုးရဌာနပဲဖြစ်ဖြစ်အမျိုးသားလွှတ်တော်ပဲဖြစ်ဖြစ်အเจ้าသားတွေပဲဖြစ်ဖြစ်သူတို့တင်သမျှဟာအားလုံးကောင်းပါတယ်ဆိုလို့ရှိရင်ဒီအမြင်ကမှမှန်တော့ဒါကောင်းတယ်မကောင်းတယ်ဆိုတာဟာကိုတင်တာကောင်းရင်ကောင်းမယ်ဒါလည်းကောင်းတာလည်းရှင်းရှင်းပဲအဲ့ဒီဟာကိုတော့အမြဲတစီကောင်းနေမှာထားရမယ်ငါတို့တင်လာတဲ့ကောင်းတာမရှိနိုင်ဘူးဆိုတဲ့အမြင်ကတော့အဲ့ဒီအမြင်ကတော့မှားပြီဆိုတာတော့ဒါဒီတိုင်းပဲစင်ကြင်ရမှာအန်တို့တင်လာရှိတယ်အဖွဲချုပ်ကနေတင်တဲ့ဟာရှိတယ်တချို့ဟာတွေကိုလက်မခံဘူးပေါ့လွတ်လွတ်တော့အဲ့ဒီဟိုမလက်မခံလက်မခံတဲ့ဟာမှာအန်တို့အနေနဲ့အဒေါ်သာထွက်တာတို့မကျေနပ်တာတို့မရှိပါဘူးအပေးယူဆိုတာရှိတာပဲရေဘူးရာအဖြစ်ဆိုလို့ရှိရင်တော့တော်တော်ညှိညှိနှိုင်းနှိုင်းနဲ့အကောင်းဆုံးကိုဦးတည်ပြီးတော့ဘလူးအော်မှာချွေးသိပ်ဖို့မဟုတ်ဘူးအကောင်းဆုံးထင်တဲ့အချက်တွေကိုယူပြီးတော့ဒီဥပဒေကြမ်းကိုဆွဲနိုင်ခဲ့တယ်လို့ဒီလိုပဲဒါအန်တီယုံကြည်တော့
မနက်ပြန်ဧပြီလ10ရက်နေ့မှာပြုလုပ်မဲ့6ပွင့်ဆိုင်ဆွေးနွေးပွဲအကြောင်းနဲ့ပတ်သက်လို့တော့ဆွေးနွေးပွဲကိုလက်ခံကြိုဆိုတဲ့အကြောင်းနဲ့နာဂတ်ဆွေးနွေးပွဲတွေအတွက်အလားအလာကောင်းဖြစ်လိမ့်မယ်လို့ခုလိုပြောပါတယ
်ဒီလိုစလိုက်တာကောင်းပါလေဒါဟာဒီရန်သူလွှတ်တော်ရဲ့တောင်းဆိုချက်ပါဒါကျွန်မတောင်းဆိုချက်နဲ့မဆိုင်ပါဘူးကျွန်မကတောင်းထားတာဟို2023နှစ်ပေါ့နှစ်ကျော်ကျော်ကလေးကတောင်းထားတာ၄ပွင့်ဆိုင်ပါဒါပေမဲ့လည်းဟိုပြည်တော်သူလွှတ်တော်ကနေပြီးတော့6ဦးပေါ့နော်တွေ့ဆုံပွဲတောင်းတော့လဲကျွန်မတို့အနေနဲ့သဘောတူပါတယ်ဘာဖြစ်လို့လဲဆိုတော့ဒါလွှတ်တော်ဥက္ကဋ္ဌနှစ်ယောက်စလုံးပါတယ်နောက်တိုင်းသားပါတီတွေရဲ့ကိုယ်စားလှယ်ပါတယ်ဆိုတော့ဒါဘာမှကျွန်တော်တို့ကန့်ကွက်စရာမရှိပါဘူးအဲ့တော့ဒါပြည်တော်သူလွှတ်တော်ရဲ့အဆိုပြုချက်ကိုသဘောလက်ခံပြီးတော့စတင်တွေ့ဆုံမယ်ဆိုတော့ကောင်းပါတယ်ဒါပေမဲ့အရေးကြီးတာဆက်လက်ပြီးတော့တွေ့ဆုံမှုနောက်ပြီးတော့ဒီတွေ့ဆုံပွဲတွေဟာတကယ်ပဲနိုင်ငံအတွက်အကျိုးဖြစ်စေမဲ့သဘောတူညီချက်တွေရနိုင်လို့ဒါကအရေးကြီးတာ
ဒါပေမဲ့ဆွေးနွေးပွဲမှာဆွေးနွေးမဲ့အကြောင်းအချက်တွေကိုတော့ကြိုတင်ပြောကြားခြင်းမရှိပါဘူးသတင်းစာရှင်းလင်းပွဲအတွင်းငြိမ်းချမ်းရေးဖြစ်စဉ်အပြောင်းလဲပုံမူတည်ပြီးတော့လာမယ့်2025ရွေးကောက်ပွဲရွှေဆိုင်နှောက်နေတာမျိုးမဖြစ်စေလို့တဲ့အကြောင်းလဲဒေါက်ဆန်းစုကြည်ကထည့်သွင်းပြောကြားပါတယ်အဲ့တော့အပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစ조사အထုတ်မှုတွေကိုလည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ဆက်ပြီးတော့စ조사နေတဲ့အကြောင်းထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ
ကိုစီသူစုံစမ်းတင်ပြခဲ့တာပါရှင်အခုဖားကန်ဒေတာကြောက်စိန်တွင်မြေပြုံမှုဘက်ကိုအလှည့်ပေးပါဦးမယ်ကချင်ပြည်နယ်အတွင်းဖားကန်ဒေတာမှာကြောက်စိန်တွင်မြေပြုံမှုထပ်ပြီးဖြစ်ခဲ့တဲ့အတွက်လူ10ယောက်ပျောက်ဆုံးနေတဲ့အကြောင်းဒေတာကန်အာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ဒေသခံတွေဘက်ကတော့ပျောက်ဆုံးတဲ့သူဟာ40ကျော်လောက်ထိရှိနိုင်တဲ့အကြောင်းခန့်မှန်းပါတယ်ဒီတစ်ချိန်မြေပြိုမှုဟာဒီနှစ်အတွင်းမှာဖားကန်ဒေသထဲမှာစထုထအချိန်မြောက်မြေပြိုမှုဖြစ်ပြီးတော့အခုလိုမကြာခဏမြေပြိုနေရတာဟာမိုင်းခွဲတူးဖော်တာနဲ့အကြီးစားဆက်ရန်တရားတွေသုံးတာကြောင့်လို့သဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတော့သုံးသပ်ထားပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့လက်ရှိမြေပြိုတာကတော့ဖားကန်မြို့နယ်လုံခင်ကျေးရွာအုပ်စုဂရေကျေးရွာကမြရမုံကုမ္ပဏီရဲ့လုပ်ွက်အတွင်မှာဗုဒ္ဓဦးနဲ့ညံ့နေ၄နာရီမိနစ်၄၀ကဖြစ်ပွားခဲ့တာပါဒီမြေပြိုမှုကြောင့်ကုမ္ပဏီလုပ်သား၁၀ယောက်ပျောက်ဆုံးနေတယ်လို့ဖားကန်မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်သဟိုးရင်မောင်၃ဦးပေါ့သဟိုးကလုံးလုံးငန်းလုံးနေတဲ့အချိန်ဆိုရင်ခါကြတော့အဲမှာရေစာအုပ်မျိုးလွှမ်းသွားတဲ့ခါကြတော့ဒီမောင်ကအဲမှာသိမ့်နေသွားတာဒီမောင်ကတော့ကြောက်ရှာငါဦးပြီးတော့ကြောက်မင်းခွဲမယ်ဆိုပြီးတော့မမိုင်းလုံနေတဲ့လူကတော့ဦးပေါ့အဲအားလုံးပေါင်း10ဦးရှိ10ဦးမှဒီမနေ့ကတော့တလောင်းတော့ပြန်ရပြီရှင်ဟိုကသဟိုးရင်မောင်
ဒီမြေပြိုမှုမှာထိခိုက်ဒဏ်ရာရသူ9ဦးရှိပြီးမြေသေးရင်6ဆီးဗဟိုးခေါ်မြေတူးရင်5ဆီးနင်းမြုပ်ခဲ့ရမှာဒီကနေ့မနက်ခင်းမှာတော့မြေသေးရင်5ဆီးနဲ့မြေတူးရင်3ဆီးကိုပြန်လည်ဖော်ယူနိုင်ခဲ့ကြောင်းပြောပါတယ်လုံခင်းဒေတာကန်တူကတော့မြရုံမုံကုမ္ပဏီကတူးဖော်နေတဲ့နေရာဟာအေက90လောက်ကျယ်ပြီးပေ200လောက်နဲ့တဲ့ရေကန်တပွဲဖြစ်နေတဲ့နေရာမှာဖြစ်ကြောင်းနဲ့ကန်ရက်တစ်ဖက်ချမ်းမှာတူးဖော်ပြီးစွန့်ပစ်မြေစာတွေကိုကန်ရက်တစ်ဖက်ချမ်းဂရေရွာဘက်ကိုစွန့်ပစ်နေတာဖြစ်ကြောင်းပြောပါတယ်။မြေပြိုတဲ့အခြေအနေနဲ့ပျောက်ဆုံးသူတွေရဲ့အခြေအနေကိုတော့လုံခင်းဒေတာကန်ကအခုလိုဆက်ပြောပါတယ်
။သူတို့ဖို့တဲ့မြေစာပုံကဆိုတော့ပေ200 150လောက်တော့မြင့်ပါဘော့။ အဲ့တော့အလောက်မြင့်ကြီးရနေလို့ဖိုးလိုက်တဲ့ဟာအဲ့ဒီမိုးကလည်းနေရဲ့၃ရက်ဆက်ရွာတဲ့ခါကျတော့ပျော်စင်းပြီးမှတခါတည်းပြီး900လောက်ကွာဝေးတိကိုရှော်သွားတာအဲ့ရှင်နေရှော်သွားတော့ဟိုမှာအလုလုနေတဲ့သူတို့ကုမ္ပဏီဝန်သားတွေပေါ့ဗျာအဲသူတို့ပြောရ7ယောက်တော့ပျော်ပျောက်နေတယ်လို့တော့ပြောတယ်ပါကျွန်တော်တို့ဒီဘေးကအတီမပြူရသေးတဲ့ဒင်းရင်းရတော့အဲ့ထက်မကအများကြီးညားနိုင်တယ်လို့တော့ပြောတာကျွန်တော်ကြားရတယ်ဗျာနေအလုသမားတွေအလုစင်းနေတာကိုတွေ့ရတဲ့လူရောကအဲတွေ့ကြကြရလူက50လောက်ကြီးရှိနိုင်တယ်လို့တော့ကျွန်တော်ကြားရတယ်ဗျာ
ကလေးရွာဘက်ကစွန့်ပစ်မြေစာပုံဟာပြီးခဲ့တဲ့လပိုင်းအတွင်းကလည်းတကြိမ်ပြိုကျခဲ့ဘူးတယ်လို့ပြောပါတယ်။ဖားကန့်ဒေသမှာဒီနှစ်ဇန်နဝါရီလ9ရက်နေ့ကတကြိမ်မတ်လ6ရက်နေ့ကတကြိမ်နဲ့မတ်လ30ရက်နေ့ကတကြိမ်မြေပြိုမှုဖြစ်ပွားခဲ့ပြီးအခုတကြိမ်နဲ့ပါဆိုရင်ဒီနှစ်အတွင်းမှာတင်4ကြိမ်ရှိခဲ့ပြီဖြစ်ပါတယ်။အစောပိုင်းကဖြစ်ပွားတဲ့3ကြိမ်အတွင်းမှာလူ15ယောက်တည်းမနဲ့တေဆုံးခဲ့ကြောင်းဖားကန့်မြို့နယ်အာနာပိုင်တွေကသတင်းထုတ်ပြန်ခဲ့ပေမဲ့ဒေသခံတွေကတော့60ကျော်လောက်တေဆုံးနိုင်ကြောင်းခန့်မှန်းပါတယ်။ဖားကန့်ဒေသမှာနှစ်စဉ်မြေပြိုမှုကြောင့်လူတေဆုံးတာတွေဖြစ်ပျက်နေတာနဲ့ပတ်သက်ပြီးသဘာဝပတ်ဝန်းကျင်ရေဆောင်ရွက်နေတဲ့ကချင်လူမှုကွန်ရက်အဖွဲ့ကကိုစားကြီးကအခုလိုဝေဖန်ထုတ်ပြပါတယ်။
ဖက်ကမှာသူစင်းသူဖော်မှုကစီးစနစ်မကြတော့ဒီမှာမှဆိုးရွားစွာဖြစ်နေအတိတ်ကပြဿနာအမိုင်းခွဲတာချင်းပြဖက်ကမှာဟိုကုမ္ပဏီခွဲလိုက်ဒီကုမ္ပဏီခွဲလိုက်ဆိုငလင်းလုပ်တယ်တော့ဖြစ်နေဖက်ကမျိုးသူတို့ကချင်းပြအဲ့ဒါတွန်းခါဘူးကတော့တော့ကိုဆိုးရွားတယ်ဆိုဒါတစ်ခုရဲ့အဲ့ဒီမိုင်းဖောက်ခွဲတဲ့နောက်ပိုင်းမှာပေ90ကိုဘက်ဖုန်းနဲ့ကော်ထုတ်လိုက်တာရက်ကိုတုံးချင်းလောက်ဆိုဆိုရင်ပေ150တော့ကအောက်ကိုမှနစ်နေသွားတာအတိကတည်းကကုမ္ပဏီရဲ့စက်ရံတရားကြီးနဲ့တူပေါ်တယ်မိုင်းခွဲတယ်အဲ့ဒီတော့ဖြစ်တာကြီးမားတဲ့စက်ရံတရားကြီးနဲ့တူတယ်ဟာဆိုင်းမကြီးပြဿနာကိုဖြေရှင်းလို့ရမှာ
လာမဲ့မိုးရသည့်ကာလမှာအခုလိုမြေပြိုတာတွေဟာပိုပြီးဆိုးဝါးလာနိုင်တယ်လို့လည်းသုံးသပ်ပါတယ်ဖားကန့်ဒေသမှာကြောက်စင်းတူပေါ်နေတဲ့ကုမ္ပဏီပေါင်း50ကျော်လောက်ရှိနေတယ်လို့မြန်မာနိုင်ငံအနှံပြားကလာရောက်ပြီးကြောက်စင်းနဲ့ရွှေလုံငန်းလုပ်ကင်သူပေါင်းကတိတ်နဲ့ချီပြီးရှိနေတာဖြစ်ပါတယ်
ကိုမိုးစောပြောပြခဲ့တာပါရှင်အခုတခါတော့ပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုခြင်းနဲ့ထိမ့်သိမ်းခံထားကြရတဲ့ចောင်းသူចောင်းသားတွေဘက်ကိုအလှည့်ပေးပါရစေပုံမှန်၅ခုနဲ့တရားစွဲဆိုခံထားရတဲ့ဒီမိုကရေစီပညာရေးတောင်းဆိုဆန္ဒပြခဲ့ကြတဲ့ပင်မတပိတ်စစ်ကြောင်းကចောင်းသားတွေကိုဒီကနေ့လက်ပံတရားရုံးမှာ၄ချိန်မြောက်ရုံးထုတ်တဲ့အချိန်မိသားစုနဲ့တွေ့ခွင့်မပေးခဲ့ဘူးလို့မိသားစုဝင်တွေကဒီတွေ့ခွင့်ရဖို့အတွက်အော်ဟစ်တောင်းဆိုမှုတွေလည်းဖြစ်ခဲ့ပါတယ်။ဒါအပြင်တရားစွဲဆိုခံထားရတဲ့ကြောင်းသားတွေဟာသူတို့ရဲ့အကျိုးဆောင်ရှင်တွေနဲ့လွတ်လပ်စွာတွေ့ဆုံခွင့်မရသေးတဲ့အကြောင်းကိုလည်းပြောကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။လက်ပံတရားရုံးမှာကြောင်းသားတွေကိုရုံးထုတ်ခဲ့ရမှာတော့ကြောင်းသားတွေကိုလာရောက်တွေ့ဆုံခဲ့တဲ့မိသားစုဝင်20လောက်ကိုအာဏာပိုင်တွေကတွေ့ဆုံခွင့်မပြုနိုင်ကြောင်းပြောဆိုပြီးပိတ်ဆို့တားဆီးထားတဲ့အတွက်မိဘတွေကအော်ဟစ်တောင်းဆိုမှုတွေနာရီဝက်ကြော်ခန့်ပြုလုပ်ခဲ့ရတယ်လို့ဆိုပါရယ်။ပညာရေးဥပဒေကိုသဘိမ့်မှောက်နေတဲ့ကျောင်းသားတွေနဲ့မိဘတွေအပေါ်မှာပို့ပြီးတော့တင်းကျပ်မှုတွေမတရားမှုတွေလှုပ်လာတယ်လို့လည်းကျောင်းသားကောင်းဆောင်ကိုနန္ဒဆင်အောင်ရဲ့မိခင်ဖြစ်သူကပြောပါတယ်
။သူကကျမတို့ကတစ်ခုခုတောင်းဆိုမှာသူကကျမတို့ပေးတဲ့ပုံ
။
ဆက်ချက်ကြတော့သူကကျမတို့ပေါ်မှာမတရားမှုကြီးများနေတယ်ကျမတို့အဲ့လိုဖြစ်နေကျမတို့ကသားသမီးတွေနဲ့တွေ့တာပဲ။ဒါဖြစ်တာမှလို့
ကျောင်းသားကောင်းဆောင်မဖြူဖြူအောင်ကတော့သူတို့ကိုရှေ့နေနေနဲ့လွတ်လပ်စွာတွေ့ဆုံခွင့်မပြုထားတဲ့အကြောင်းမိခင်ဖြစ်သူကိုပြောပြခဲ့တယ်လို့ဆိုပါတယ်။ဒီထဲမှာကျောင်းသားကျောင်းသူအားလုံးကိုနှစ်ယောက်တည်းတွဲလက်ထိတ်ခတ်ထားတဲ့အတွက်တွေ့ဆုံခွင့်ရချိန်9မိနစ်လောက်အတွင်းမှာအဆင်မပြေမှုတွေဖြစ်ခဲ့ရတယ်လို့လည်းမဖြူဖြူအောင်ရဲ့မိခင်ဖြစ်သူကပြောပြပါတယ
်။ရှေ့နေနေနဲ့ဖြည်းဖြည်းချာချာတွေ့ခွင့်ပြောခွင့်မရဘူးဖြစ်နေတယ်။ရားရုံမှာပြဿနာရှိနေအဲ့လိုပြောနေတယ်ပြောရတာလေ။အကျက်ချက်လုံးကြုံရေးချတာတရားယုံမှာအချော့အချင်းပါကိုလက်ထိတ်ကြည့်နေကျမတို့ဘယ်လောက်စိတ်ဆင်းရဲရလဲအဲ့ဒါကကျမတို့9မိနစ်တောင်မတွေ့တဲ့အား
ကျောင်းသားတွေကိုဒီကနေ့ရုံးထုတ်ခဲ့ပြီးစစ်ဆေးခြင်းမရှိဘဲဧပြီလ23ရက်နေ့ကိုပြန်လည်ချိန်ဆလိုက်ပါတယ်။ပြမတပိတ်စစ်ကြောင်းမှာပါဝင်ပြီးမတ်လ10ရက်နေ့ကရန်ကုန်မြို့မှာဆန္ဒထုတ်ဖော်တဲ့သမိုင်းတတိယနှစ်ကျောင်းသူမတ်ရတနာစုပို့ခိုင်ခေါ်မတ်ပူပူကိုတော့မင်းညကဝန်မ်းနဲ့ဖမ်းဆီးပြီးပုံမှန်905ခါဝေးအပါဝင်ပုံမှန်4ခုနဲ့ကမာရွရဲစခန်းကနေအမှုဖွင့်ပြီးအင်းစိန်ထောင်ကိုပို့လိုက်ကြောင်းအမဖြစ်သူမတ်ဤပုံကအခုလိုပြောပါတယ
်ဒီနေ့ကပုံမှန်၄ခုနဲ့ဆွဲတယ်ပုံမှန်၄ခုနဲ့ဆွဲတယ်ဟွာကမာရွအရာရုံမှာဆွဲတယ်ပြီးတော့ဒီနေ့ညမှာတရက်ယူတော့မြတ်ဆန်ရောက်လို့ရှိရင်သူ့အမှုတွေတယောက်နဲ့ဗမ်းမိသားရဲ့အမှုတွေတယောက်နဲ့သူ့နောက်မှာရုံးထုတ်မယ်ရုံးထုတ်ပြီးရတဲ့ဒီခါလေးအင်းစိန်ထောင်ပို့လိုက်တာကွာကျမကြီးတိတ်မကောင်းမှာ TV ဈေးကဟို6လပြည့်ပြီးတော့နည်းနည်းပြတ်သွားတယ်ပေါ့ဒါပေမဲ့သူ့မှာငငယ်လေးတွေကဒီ၄ဘဏ္ဍာယောဂါရှိတယ်ပြီးတော့နှလုံးသွေးကြောကျင်းနေယောဂါရှိတယ်အမအသက်ရှူခဏခဏပြတ်တတ်တယ်
မလ၁၀ရက်နေ့ကစပြီးចောင်းသားတွေကိုလက်ပန်းမြို့မှာရိုက်နဲ့ဖမ်းဆီးမှုတွေလုပ်လာခဲ့ပြီးတဲ့နောက်မှာတော့ចောင်းသားတွေနဲ့ဝင်းရံအင်အားစုတွေကိုဆက်တိုက်ဆိုသလိုအဖမ်းဆီးတွေတရားစွဲဆိုမှုတွေဝရမ်းထုတ်တာတွေဆက်လက်လုပ်လာပါတယ်အစိုးရကတော့တည်ဆဲဥပဒေကိုချိုးဖောက်တာကြောင့်အေးအေးယူဆောင်ရွက်တာဖြစ်ကြောင်းထုတ်ပေါ်ပြောဆိုထားပါတယ်ဒီထဲမှာခွင့်ပြုမိတ်မရပဲစီတန်းလှည့်လည်မှုနိုင်ငံတော်အကြီးညိုပြန့်အောင်လုပ်မှုတွေနဲ့ကျောင်းသားနဲ့ကျောင်းသားတွေကိုကူညီခဲ့တဲ့သူတွေကိုအမှုဖွင့်ထားပြီးဆက်လက်အရေးယူဆောင်ရွက်တာမျိုးတွေအပြင်အခုလိုမျိုးတရားရုံးထုတ်ချိန်မှာလည်းလုံခြုံရေးတင်းကျပ်စွာချထားပြီးကန့်သတ်မှုတွေလည်းလှုပ်လာတာဖြစ်ပါတယ်ရှင်
။မအေးမှာပြောပြခဲ့တာပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ဒီကြာသာပတေးနေ့အစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်။မကြခင်မှာမြမနှစ်တကူရာသီရောက်တော့မှနဲ့အညီဒီတစ်ပတ်ရဲ့တိုက်ရိုက်လေးလိုက်မှာဒီအတာတကြံနဲ့ပတ်သက်လို့ဆွေးနွေးကြမှာဖြစ်ပါတယ်။အသေးစိတ်ဆွေးနွေးကြမယ့်အကြောင်းအရာတွေကိုပြောပြရင်ဖိတ်ခေါ်ပါရစေရှင
်။တို့ရရှိမြခင်ဗျာ။မြန်မာလူရဲ့နှစ်ကူးတကြံအချိန်ခါရောက်လာပြီဖြစ်ပါတယ်။တကြံကာလအတွင်းမြန်မာလူမျိုးတွေရဲ့အစဉ်လာဓလေ့ထုံးစံရေကစားပွဲတော်ကြီးမှာအနှစ်သာရမပြောက်စီပဲနဲ့ပျော်ပျော်ရွှင်ရွှင်နဲ့အနေရကင်းကင်းပွဲတော်ဆင်နွှဲနိုင်မှုအတွက်အရင်နှစ်တုန်းကအတွေ့အကြုံတွေကိုပြန်ပြောင်းဆင်ញင်ပြီးတော့ဘာတွေများဆောင်သင့်ရှောင်သင့်ကြသလဲဆိုတာတွေကိုဒီလာမယ့်စနေညပိုင်းတိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပေါင်းဝင်ဆွေးနွေးလို့ရတဲ့တို့ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ဒီစနစ်လိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOE မြန်မာပိုင်းကိုကြိုတင်ပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ပါဝင်စနစ်မေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်ဗျာဒါရိုက်လေးလိုင်းစနစ်ကနေကိုစနေနဲ့အင်္ဂါညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်စနစ်လို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံနှိုးဆော်ပါရစေရှင်အခုကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ကြာသပတေးနေ့ညနေပဲအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်။အစီအစဉ်ဆုံးမတက်ခင်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကတက်လှည့်ကြေညာပေးပါဦးမယ်ရှင်
။ယူနငယ်နျူကလ িয়ার အစီအစဉ်တွေကိုရှင်းချပြီးအပြန်အလှန်တွေနဲ့နိုင်ငံတကာကအရေးယူတန်ခတ်မှုတွေကိုရှော့ဖို့ပေးရင်အနောက်နိုင်ငံတွေနဲ့မကြတဲ့ငါရရှိထားတဲ့အခြေခံမူပေါင်းတစ်ခုဟာနောက်ဆုံးသဘောတူညီချက်မဟုတ်သေးဘူးလို့ UN ဘာသာရေးကောင်ဆောင်အယာတိုလာအလီခါမေနီကသတိပေးလိုက်ပါတယ်။ UN နိုင်ငံနဲ့နေရာကြီး6နိုင်ငံတို့ကြားပြီးခဲ့တဲ့သတင်းပတ်ရရှိထားတဲ့ယာယီသဘောတူညီချက်ပေါ်သူ့အနေနဲ့ထောက်ခံတာပဲဖြစ်ဖြစ်ဆန့်ကျင်တာပဲဖြစ်ဖြစ်တစုံတရာသဘောထားမပေးလို့ရမယ်ဒါဟာနောက်ဆုံးသဘောတူညီချက်မဟုတ်တယ်လို့မဖြစ်မနေလိုက်နာရမယ်သတ်မှတ်ချက်မဟုတ်ဘူးဆိုပြီးပြောဆိုခဲ့တာပါ။ယမန်နိုင်ငံကရှီယာသဘုံတွေကိုအီရန်နိုင်ငံကအားပေးထောက်ခံနေတဲ့အပေါ်လွန်မင်းစိုးရိမ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ်။ယမန်နိုင်ငံကသဘုံတွေကိုအီရန်နိုင်ငံကကူညီနေတာတွေကိုအနိကက်စောင့်ကြည့်နေတယ်လို့လည်းအမေရိကန်ရုပ်သံအစီအစဉ် PBS မှာဝန်ကြီးကယ်ရီကပြောဆိုခဲ့တာပါ။ယူကရိန်းနိုင်ငံရှီယာမှာရုရှားလိုလားသူလက်နက်ကိုင်အုပ်စုတွေကကွန်မြတ်တဲ့ပုံစံမျိုးနဲ့တပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့ထောက်ထားသစ်တွေထပ်မံတွေ့ရှိထားတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်။ယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားနိုင်ငံကကျော်ရနောက်ခံပေးထားတဲ့ခေါက်ထွေရေးသဘုံတွေကြားလွန်ခဲ့တဲ့တစ်နှစ်အတွင်းတပ်ဖွဲ့တွေဖြစ်ပေါ်ခဲ့တဲ့နိုင်ငံအရှေ့ပိုင်းမှာလူ့ခွင့်ရေးပြဿနာတွေကြီးကြီးမားမားရှိနေတယ်ဆိုတာကိုပြသတဲ့လက္ခဏာတွေတွေ့ရတယ်ဆိုပြီးတော့လည်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားကတာလုဒုံးစမ်းသပ်ပြစ်လုပ်မှုအထက်ဟာကိုရီးယားကျွန်းဆွယ်မှာပြစ်ကတ်တွေပေါ်ပေါက်လာနိုင်တဲ့အလားအလာတွေရှိနေတယ်ဆိုတာကိုပြသနေတဲ့ထောက်ထားတစ်ခုဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကတ်တာကသတိပေးလိုက်ပါတယ်။ခုနောက်ဆုံးစမ်းသပ်မှုတွေဟာကိုရီးယားကျွန်းဆွယ်မှာဘလောက်ထိအန္တရာယ်ကြီးတယ်ဆိုတာကိုသတိပေးရရောက်တယ်လို့လည်းဒီကနေ့ပဲပြောဆိုခဲ့တာပါ။
နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားခဲ့တာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ skip 6ဖြစ်ပါတယ် VOE ကနေမြန်မာဘာသာအစီအစဉ်တွေကိုတစ်နေ့6ချိန်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်အခုလက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.